February 1 ရက်နေ့ဆရာနာသိမ့်ပြီးရဲ့နောက်မှာ2020ရွေးကောက်ပွဲရလဒ်နဲ့ဖွဲ့စည်းခဲ့တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရင်ဆိုင်နေရတဲ့အခင်းချင်းနဲ့1990ရွေးကောက်ပွဲပြီးဖွဲ့စည်းခဲ့တဲ့ပြီးပရောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့နိုင်ငံတကာမှာရင်ဆိုင်ခဲ့ရတဲ့အခြေအနေတွေဘယ်လိုကွာခြားချက်ရှိနေပါလဲပြီးပအခြေစိုက်1990ဒီပြည်သူလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရမိုးကိုပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဥဘိုလာတင်ကိုမိုင်းရင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ February 1ရက်နေ့ကပြည်ထောင်စုလွှတ်တော်ခေါ်ယူမဲ့နေ့မှာပေါ့နော်ဆရာနာသိမ့်လိုက်ပါတယ်အဲ့အတွက်ဒီလွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့သူတို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဆိုပြီးဖွဲ့စည်းပြီးတော့ပေါ့နော်အခုဆိုရင်ယာယီဝန်ကြီးတွေယာယီဒုသမရခန့်အပ်ပြီးတော့ဆောင်ရွက်နေရပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဒီဗိုလ်ချုပ်ဆောင်မင်းထွန်းကနေပြီးတော့ဒီ CRPH ဆိုတာအရင်က1990ရွေးကောက်ပွဲတုန်းက CRPH လိုမျိုးလွှတ်တော်ကိုယ်စားလှယ်တွေဖွဲ့ခဲ့တယ်ပေါ့နော်ဒါပေမဲ့လည်းဒီတကယ်တမ်းကျတော့သူတို့ဒီစစ်အစိုးရကပဲအာဏာကိုရခဲ့တယ်ဆိုတော့ဟာမျိုးသူနှိုင်းရှင်ပြီးပြောသွားတာရှိပါတယ်ဒါနဲ့ပတ်သက်လို့ဒီဥပိုလ်လှတင်တို့တကယ်တမ်း1990ပြည့်ရွေးကောက်ပွဲတုန်းကဒီလွှတ်တော်ကိုယ်စားလှယ်တွေလှုပ်ရှားဆောင်ရွက်ခဲ့တဲ့အခြေအနေနဲ့အခု CRPH ကလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေတွေကိုနှိုင်းရှင်ပြောပြလို့ရမှာရှင့
်အခြေအနေတွေပြောရမယ်ဆိုရင်တော့အလွန်အင်မတန်ကွာခြားတယ်လို့ပြောရမှာပါ1990ပြည့်နှစ်ပတ်ဝန်းကျင်မှာတုန်းကတော့စစ်အာဏာရှင်တွေကအသာစီးညတဲ့အနေအထားဖြစ်တယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေကိုအမြဲတမ်းဖမ်းဆီးထိန်းသိမ်းထားတယ်။ရွေးကောက်ပွဲမတိုင်ခင်မှာကရွေးကောက်ပွဲပြီးတဲ့နောက်မှာကစစ်တိုင်ဖမ်းဆီးထိန်းသိမ်းထားတယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့လူပိုင်ခွင့်တွေကိုလည်းထိန်းချုပ်ထားခဲ့တဲ့အတွက်ကျွန်တော်တို့အားလုံးသိကြကြတယ်ဂန္ဒီညီလာခံနောက်မှသူတို့ခွင့်ပြုသလောက်ပဲလုပ်ခဲ့ရတဲ့အနေအထားချုပ်ပြီးတော့ပြောရင်တော့ဆရာနာရှင်တွေကအသာစီးရတဲ့အနေအထားဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့အနေအထားမှာတော့တကယ်ရဲရင်ပြတ်သားတဲ့တရားကောင်းစိတ်ဓာတ်အပြည့်အဝရှိကြတဲ့မျိုးဆက်တဲ့လူငယ်တွေပြည်သူဝန်ထမ်းအားလုံးပါဝင်တဲ့ CDM movement ကြီးနဲ့တကွာရဲရဲတော့စိတ်ဓာတ်နဲ့ဥဆောင်မှုပေးနေတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်တွေ CRPH အားလုံးကကျွန်တော်တို့ပြတ်ပြတ်သားသားရှိတဲ့နိုင်ငံတကာကိုချီးကျူးရောက်တင်ပြနိုင်စွမ်းနေနဲ့ဆောင်ရွက်နိုင်စွမ်းနေလေရှိတယ်ကဘာကလေတာကိုတိနေတဲ့အခါမှာတာစည်းမှရနေတဲ့အနေအထားမှာရှိပါတယ်အဲ့ဒီလိုအနေထားချင်းကအင်မတန်မှကွာပါတယ်ကျွန်တော်တို့တုန်းကဆိုလို့ရှိရင်ပြည်သူလူထုနဲ့မျိုးဆက်သက်တွေပြည်သူလူထုရဲ့ရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကအမြဲတမ်းစိတ်သက်ရှိပေမဲ့လို့ခုဒီနေ့လိုပြည်တွင်းလှုပ်ရှားမှုအနေအထားမှာရောနိုင်ငံတကာရဲ့သိရှိပြီးတော့ထောက်ခံအားပေးတဲ့နေရာမှာရောအင်မတန်မှကွာဟပါတယ်ထူးခြားချက်တစ်ခုကတော့ဥကြမိုးချွန်းလိုကုလသမဂ္ဂတမ်းမာမြန်မာနိုင်ငံကိုကိုစားပြုတဲ့အမြင့်ဆုံးတန်ရာရှိတယောက်ကပြည်သူလူထုဘက်ကရဲရဲဝံ့ရက်ခဲတာမျိုးဟာအရင်လုံးကတော့နောင်တမိုင်းမှာရောရှိဖို့အင်မတန်ခင်းရင်းနဲ့ထူးခြားဒီအမှုမျိုးဖြစ်တယ်လို့ကျွန်တော်ပြောကြရမှာဖြစ်ပါတယ်ခင
်ဗျအဲ့တော့အခုအချိန်นี่ကဟို1988ဒီဆရာနာတိန်းလုံးကပေါ့နော်အဲ့ကုလသမဂ္ဂမှာဖြစ်ခဲ့တဲ့အခင်းချင်းအနေထားနဲ့ပေါ့နော်အဲ့တော့ကဒါဥပိုလ်လာတင်တို့ကိုယ်တိုင်လဲဒါ exile ဒီပြပရောက်ဒီညွန်ပေါင်းအစိုးရအဖွဲ့အနေနဲ့ရက်တည်ပြီးတော့လှုပ်ရှားခဲ့ရတယ်ပေါ့နော်အခုအာနာတိန်းနဲ့အခုချိန်ကျတော့ပြည်တွင်းမှာဒီ CRPH ကနေပြီးတော့အမျိုးသားညွန်ပေါင်းအစိုးရဖွဲ့ပြီးတော့သူတို့လည်းလှုပ်ရှားဆောင်ရွက်မယ့်အနေအထားမျိုးဆိုတော့အဲ့တုန်းကဖြစ်ခဲ့တဲ့အနေအထားနဲ့အခုအနေအထားရောဒီဘယ်လိုကွာခြားမှုတွေရှိလဲရှင
်အရင်ကကျွန်တော်တို့စီမာကဟိုတိုင်းပြည်ကစစ်အာဏာရှင်တွေရဲ့ self isolationism ပေါ့နော်အထူးကြံဝါဒကျင့်သုံးမှုတိုင်းပြည်ကိုပြည်ပကိုလည်းထွက်ခွင့်မပေးဘူးပြည်ပကနိုင်ငံသူနိုင်ငံသားကဘာသူကဘာသားတွေလည်းတိုင်းပြည်ကိုလွတ်လွတ်လပ်လပ်လာခွင့်မပေးတဲ့အခါမှာကျွန်တိုင်းပြည်ဟာအထူးကြံနိုင်ငံမျိုးဖြစ်ခဲ့ပါတယ်နိုင်ငံတကာမှာဗမာနိုင်ငံဟာမြန်မာပြည်ဟာဗမာလေလို့တော်တော်ပဲဟိုစူးစမ်းပြီးမှသိကြတဲ့အနေအထားမျိုးရှိတယ်ဒီကနေ့မှာတော့ဒီနည်းပညာရဲ့ဖွံ့ဖြိုးတိုးတက်မှုအရကောဗမာနိုင်ငံရဲ့လက်ရှိပဂိအနေအထားရပွင့်လင်းလွတ်လပ်တဲ့လူအဖွဲ့အစည်းကိုလွန်ခဲ့တဲ့သူသဖြင့်တော့လွန်ခဲ့တဲ့9နှစ်လောက်မှာဆောင်ရွက်နိုင်ခဲ့တဲ့အချိန်အားလုံးပေါ်မှာကိုလူငယ်တွေရဲ့ကမ္ဘာအနည်းပညာအားလုံးကို adopt လုပ်ပြီးတော့ပေါ့နော်ခံယူပြီးတော့မြန်မြန်ဆန်ဆန်တွတ်တွတ်လဲ့လဲ့ဒီသတင်းမီဒီယာတွေကဗာတင်ပြနိုင်တာတွေကိုရှိနေတဲ့အတွက်ကမ္ဘာကဒီကနေ့မြန်မာနိုင်ငံမှာဗာဖြစ်တယ်လဲဆိုတာလည်းသိတယ်စစ်အာဏာရှင်တွေကဘလောက်အထိရုံညံ့ပြီးတော့ကြမ်းတမ်းရက်စက်တယ်ဆိုတာလည်းကမ္ဘာကသိတာပဲဖြစ်ပါတယ်ဒါကြောင့်မို့လို့တကယ်ဒီကနေ့အချင်းနဲ့အရရဖက်မှာတော့အင်မတန်မှပဲကွာဟပါတယ်ဟိုတုန်းကကျွန်တော်တို့နိုင်ငံတကာကိုသွားတဲ့အခါမှာမြန်မာနိုင်ငံဆိုတဲ့ ဟာကိုသိအောင်လို့တော်တော်လေးပဲရှင်းမှရတဲ့အချိန်မှာအခုချိန်မှာဆိုရင်တော့နိုင်ငံတကာကမီဒီယာနေအနေတဆင့်ပဲဖြစ်ဖြစ်နေ့စဉ်တွေ့ကြုံနေရတဲ့ချိန်ဒီပေါ်မှာမြန်မာနိုင်ငံမှာရှိနေတဲ့ဖြစ်ပျက်တွေဟာတကမ္ဘာလုံးကိုရိုက်ခတ်နေတာမျိုး
အခုဆိုရင်ဒီမြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရက်40ကျော်ပေါ့နော်အဲ့ဒါအဲ့ဒီအတွင်းမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုဟိုစစ်တပ်ဘက်ကဟိုပြစ်ခတ်ဖြုတ်ခွဲနှိမ်နင်းတဲ့အတွက်ကြောင့်ကလေးနဲ့ဒီအမျိုးသမီးတွေအပါအဝင်လူပေါင်း138ဦးထက်မနည်းတိစုံခဲ့ပြီးဆိုပြီးတော့ဒီကုလသမဂ္ဂဘက်ကတနေ့လာနေ့မှာထုတ်ပြန်ကြေညာပါတယ်အဲ့လိုအနေထားမှာဒီမြန်မာနိုင်ငံမှာဒီကုလသမဂ္ဂတက်တည်ပေါ့နော် R2B ဝင်လာဖို့ဆိုတဲ့မျိုးလူထုတွေကတောင်းဆိုတယ်ဒီလိုတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းဘက်ကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာကတော့မြန်မာနိုင်ငံမှာ R2B ဝင်လာတဲ့အထိပြစ်မှုကျူးလွန်တာမျိုးတွေလည်းမရှိဘူးပေါ့နော်အဲ့ဒီအတွက်သူတို့ဒီမြန်မာစစ်တပ်ဘက်ကလည်းဘာမှဟို R2B အတွက်လည်းဘာမှပြင်ဆင်ထားတာမရှိဘူးဆိုပြီးတော့ဒီမေ R2B နဲ့ပတ်သက်တဲ့မေးခွန်းကိုတုံ့ပြန်ဖြေကြားသွားပါတယ်ဆိုတော့ R2B နဲ့ပတ်သက်လို့ဥပ္ပလာတင်အမည်ဘယ်လိုရှိပါလဲရှင
်ကျွန်တော်နိုင်ငံရဲ့နိုင်ငံရေးပထဝီအနေထားပေါ့နော်တရုတ်နိုင်ငံလိုဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားမှုမရှိတဲ့အင်အားကြီးနိုင်ငံတစ်နိုင်ငံရဲ့အိမ်နီးနားချင်းဖြစ်နေတာတခြားနိုင်ငံတွေရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အင်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရည်မှု non interference policy လို့ဆိုပြီးတော့မှယဉ်ကျေးမှုစီးပွားရေးနဲ့လူမှုရေးကိစ္စတွေဒါပူးပေါင်းဆောင်ရွက်တဲ့အာဆီယံနိုင်ငံတွေရဲ့အသင်းဝင်ဖြစ်နေတာဒီလိုအချက်တွေကတော့ကျွန်တော်နိုင်ငံနေနိုင်ငံရဲ့ပထဝီဝင်နိုင်ငံရေးအားနည်းချက်တွေဖြစ်ပါတယ်။နိုင်ငံတကာကဝင်ရောက်ဆွတ်ဖက်ဖို့ဆိုတာကမ္ဘာနိုင်ငံအင်အားကြီးနိုင်ငံတွေရဲ့ strategic interest လို့ခေါ်တယ်မဟာဗျူဟာမြောက်စိတ်ဝင်စားမှုအနေထားအမြင့်မြတ်မားမားရှိတဲ့နေရာမျိုးလည်းဖြစ်ရမယ်။ပြီးတော့ဒီလိုဝင်တဲ့အခါမှာလည်းပဲအဲ့ဒီတိုင်းပြည်ရဲ့အချိန်တို့ကုန်ကြစည်တို့မြင့်မြတ်မားမားမရှိဘဲနဲ့ကူညီပေးလို့ရတဲ့အနေအထားမျိုးမှာရှိတယ်ဆိုခဲ့လို့ရှိရင်တော့နိုင်ငံတကာမိသားစုကမြန်မြန်ဆန်ဆန်ဝင်လို့ရှိပါတယ်။သို့တော့ကျွန်တော်တိုင်းပြည်မှာကတော့ခုနပြောတင်ပြတဲ့အချက်တွေအရနိုင်ငံတကာဘက်ကဒီထောက်ခံအားပေးခြင်းနဲ့တနိုင်ငံချင်းရဲ့စိတ်ဓာတ်တွေထက်တန်ပေမဲ့လို့ကုလသမဂ္ဂလူညိုရေးကောင်စီမှာအဲ့ဒီတရုတ်တို့ရုရှားတို့ရဲ့ဗီဒိုပါဝါသုံးနိုင်တဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်နေတဲ့အချက်တစ်ချက်ကအမြဲတမ်းအဟန့်တာဖြစ်ခဲ့ပါတယ်။ဒါကြောင့်မို့လို့တစ်ချက်ကတော့ကုလသမဂ္ဂရဲ့တရားဝင်ပေါ့နော်ကျွန်တော်တို့ authorized intervention လို့ခေါ်ပါတယ်ကမ္ဘာကုလသမဂ္ဂလူညိုရေးကောင်စီမှာ15နိုင်ငံရှိတဲ့နဲ့က9နိုင်ငံကထောက်ခံတယ်အဲ့ဒီ9နိုင်ငံထဲမှာအမြဲတမ်းအဖွဲ့ဝင်9နိုင်ငံကလည်းပါတယ်ဆိုရင်တော့တရားဝင်ဝင်ပြီးတော့ဆောင်ရွက်တဲ့ကိစ္စမျိုးဖြစ်ပါတယ်ဒါပေမဲ့ authorized intervention လို့ခေါ်တဲ့ကျွန်တော်တို့ကိုဆိုဗိုမှာကျွန်တော်တို့နေတွက်ကနေပြီးတော့ကိုဆိုဗိုကိစ္စတွေမှာဝင်ပြီးတော့ဆောင်ရွက်သွားတာမျိုးအီရတ်မြောက်ပိုင်းမှာကျွန်တော်တို့အမေရိကန်နဲ့နေတွက်တို့ကနေပြီးတော့ဝင်ဆောင်ရွက်သွားတာမျိုးတွေက unauthorized intervention တရားဝင်ကုလသမဂ္ဂရဲ့ခွင့်ပြုချက်မရှိဘဲနဲ့ဝင်ရောက်ဆောင်ရွက်တာမျိုးလုံလောက်တဲ့အကြောင်းပြချက်ကိုကိုယ့်အကူပြပြီးတော့ဝင်ရောက်ဆောင်ရွက်တာမျိုးတွေလည်းရှိခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာဒီ R2B ဆိုတာကကုလသမဂ္ဂ R2B မရှိနိုင်ပေမဲ့လို့အခြားသောနိုင်ငံနဲ့ကျွန်တော်တို့ကိုထောက်ခံအားပေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထိပါတာစော်ကားတာကိုမခံနိုင်တဲ့နိုင်ငံတကာမိသားစုရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဝင်ရောက်ကူညီဟန့်တားမှုမျိုးကတော့မဖြစ်နိုင်ဘူးလို့ကျွန်တော်တို့ပြောလို့မရဘူးဆိုတာမျိုးတော့ကျွန်တော်ပြောချင်ပါတ